လက်မရိုနဲ့ဂါဇာမှာစစ်ပွဲတွေနဲ့အတူအရှေ့လက်ပိုင်းဒေသတွေတင်းမာမှုတွေဆက်လက်မြန်မာနေချိန်မှာပဲအီရန်ဟာမြို့တော်တေဟရန်ရဲ့ပြတိုက်တစ်ခုမှာတောက်ကြာနေကသူတို့ရဲ့အစစ်မြန်ဒုံးကျည်တွေနဲ့ကာဝေးစနစ်တွေကိုထုတ်ဖော်ပြသလိုက်ပါတယ်။ပယ်ထိန်ဒုံးကျည်တွေဟာအီရန်ကာဝေးခန့်ကန်တာမှာအရေးပါတဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးတော့အော်တိုဘာ၁ရက်ကအစ္စရေးကိုတိုက်ခဲ့မှအုံပြုခဲ့တယ်လို့အော်တိုဘာ၂၆ရက်ကအစ္စရေးဘက်ကအီရန်စစ်ကမ်းတွေကိုတုံ့ပြန်တိုက်ခဲ့ရမှလည်းကာဝေးရမှအုံခဲ့ပါတယ်။အစ္စရေးတိုက်ခိုက်တုန်းကအီရန်ရဲ့ရေဒါစနစ်နဲ့ရုရှားလုံး S-300 လို့ခေါ်တဲ့လေကြောင်းရန်ကာဝေးစနစ်တွေကိုပစ်မှတ်ထားခဲ့ပြီးတော့အီရန်ရဲ့လေကြောင်းရန်ကာဝေးစွမ်းအင်တွေကိုအားနည်းစေဖို့ရွယ်ခဲ့တာပါ။အမေရိကန်မျိုးသားထောင်လိုင်းညွှန်ကြားမှုချုပ်ရုံးရဲ့အချက်လက်တွေအရဆိုရင်တော့အီရန်ဟာအရှေ့လက်ပိုင်းဒေသမှာပယ်ထိန်ဒုံးကျည်အရေအတွက်အများဆုံးပိုင်ဆိုင်ထားတဲ့နိုင်ငံဖြစ်ပါတယ်။အီရန်ကတော့ပယ်ထိန်ဒုံးကျည်တွေဟာကာဝေးမှာအရေးကြီးသလိုအမေရိကန်အစ္စရေးနဲ့တခြားအလားအလာရှိတဲ့ဒေသရင်းပစ်မှတ်တွေကိုလက်တုံ့ပြန်တိုက်ခိုက်ရမှာအရေးပါတယ်လို့ပြောဆိုလို့ရှိပေမဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်နိုင်မှုစူးစမ်းနေတဲ့ဆိုတာတွေကိုတော့အမြဲငြင်းဆိုလို့ရှိပါတယ်ခင်ဗျာ။